Burmese.
မင်္ဂလာညနေခင်းပါတရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဧပြီလ6ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မဧသနာကျော်ပါ။လီဗီယာနိုင်ငံ Tripoli မြို့တော်နာကိုတောက်ကြနေကပဲတိုက်ပွဲတွေစဖြစ်ဖို့အရှိဘကတက်တွေရောက်ရှိလာခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်115ရောက်ကိုမလေးရှားနိုင်ငံကိုခိုးပြီးတော့ခေါ်သွားမယ်အရေးကိုတော့ဘင်္ဂလားဒေ့ရှ်ရဲ့တွေတားဆီးလိုက်တယ်လို့တာဝန်ရှိသူတွေကပြောပါရင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပိုင်းကြားရဖို့ရှိပါတယ်မဆုံဝင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေသားဆင်ရမယ်သတင်းတွေကတော့ဒီစီးပရိပခတွေပြင်းထန်နေစေညမထွက်ရအမိတ်ထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာတော့အရက်သားတချို့ပေါ်မှာစီကံဖောက်ဖျက်မှုအစိုးရကိုအကြီးညိုပြက်စီမှုတဲ့အာဏာပိုင်တွေဘက်ကတရားစွဲဆိုပါတယ်
။ဖန်ပြီးတော့ပေါ်လိုက်တာပေါ့ပြောက်တဲ့ရဲစခန်းကပုံမှန် decision မှုပွင့်တယ်။ဆယ်ရလောက်မြို့နယ်အချုပ်ရင်းမှုအဲ့ဒါဒီလာမင်း
ကိုဒေသခံဦးကျော်လာမြင့်ပြောပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။နောက်ပြီးတော့ဒီဒုက္ခသည်တွေထဲမှာတော့တောက်သုံးရည်နဲ့စားတဲ့ရိခါတွေအရေးပေါ်လိုအပ်နေတယ်ဆိုပြီးတော့ကိုရိုင်းသွားပြီးကူညီပေးခဲ့တဲ့ရခိုင်လွတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ကြတဲ့သတင်းနဲ့အတူမကြခင်ကြားရောက်လာတော့မယ်မုတ်တုံရာသီမတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်တွေသဘာဝဘေးအန္တရာယ်သူတို့ဘလို့ကာကွယ်သင့်တယ်လဲဆိုတာကိုကုလနဲ့တခြားအဖွဲ့အစည်းတွေဘက်ကကြိုတင်ပြင်ဆင်နိုင်ဖို့လေ့ကျင့်သင်ကြားပေးနေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမအေးစန္ဒာကျော်နဲ့ကိုရန်တိုင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။လီဗီယာနိုင်ငံ Tripoli မြို့တော်နာမှာတောက်ကြနေကပဲတိုက်ပွဲတွေဆက်ပြီးဖြစ်ပါရင်လီဗီယာနိုင်ငံမှာဖြစ်နေတဲ့တိုက်ခိုက်မှုတွေရှင်းလျှော့ဖို့တွားပြောတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုရီယိုဂူတာရက်စ်လီဗီယာမှာ3ရက်နေပြီးတော့နောက်ပြန်သွားပြီးမကြခင်မှာပဲတိုက်ပွဲတွေဆက်တာပါ။သူကနိုင်ငံမြောက်ပိုင်းကန်ယိုရဲမြို့ဖြစ်တဲ့ဘန်ဂါဇီမှာသွားပြီးတော့အခုပြန်တော့လဲစိတ်ထဲမှာလေးနေရတယ်လို့ပြောသွားပါတယ်။နိုင်ငံအရှိပိုင်းကိုထိန်းချုပ်ထားတဲ့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုထောက်ခံတဲ့တပ်တွေကဒီမြို့တော်ဘက်ကိုရောက်လာတာဖြစ်ပါတယ်။မြို့တော်ကိုတော့ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့တမရကောင်စီနဲ့ဝင်ကြီးချုပ်ဖာယက်အယ်ဆာရီတို့ကထိန်းချုပ်ထားတာဖြစ်ပါတယ်။အရှိဘက်ကတပ်တွေမြို့ထဲကိုဝင်လာရင်တော့မြို့တော်ကိုကာကွယ်နေတဲ့ပြည်သူစစ်တွေနဲ့ထိတ်တိုက်တွေ့ကြတော့မှာပါ။ဒီလီဗီယာကစီးရီးပြည်ပခါကိုနိုင်ငံရင်းနှီးနဲ့ဖြည့်ရှင်းဖို့အတွက်ကုလသမဂ္ဂကစ조사လှုပ်ဆောင်နေပါတယ်လို့ကုလအတွင်းမှုချုပ်ဂူတာရက်စ်ကပြောထားပါတယ်။တောက်ချာနေကတော့နယူးယောက်မြို့လုံခြုံရေးကောင်စီမှာဗြိတိန်နိုင်ငံရဲ့ပန်ကြားမှုနဲ့အရေးပေါ်အစည်းအဝေးခေါ်ယူပြီးတော့လီဗီယာရှေ့ပိုင်းကဗိုလ်ချုပ်ကြီးသူတို့ရှေ့ဆက်တက်နေတာကိုရပ်ဖို့ပန်ကြားခဲ့တာပါ။ပြည်ထောင်နိုင်ငံတောင်ပိုင်းဒင်နာမြို့မှာပြုလုပ်နေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးလဲဒီကနေ့စနေနေ့မှာပဲလီဗီယာအခြေအနေကြောင့်အစည်းအဝေးရက်ဆိုင်သွားရပါတယ်။သူတို့ကလည်းကုလလုံခြုံရေးကောင်စီလိုပဲလီဗီယာဗိုလ်ချုပ်ကြီးရှေ့ဆက်တက်မလာဖို့သတိပေးတားမြစ်ထားတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းကဂျလာလာဘတ်မြို့မှာဒီကနေ့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ယောက်သေဆုံးပြီးတော့19ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်ဆိုရပြောခွင့်ရကပြောကြားလိုက်ပါတယ်။ထိခိုက်ဒဏ်ရာရသူ3သူတွေထဲမှာကလေး2ယောက်နဲ့လုံခြုံရေးတပ်ဖွဲ့ဝင်8ယောက်ပါဝင်တယ်လို့လည်းနိုင်ငံအဖွဲ့နဲ့စိုးရပြောခွင့်ရအတိုလာခိုဂရနီကပြောပါတယ်။ဘာကြောင့်ပောက်ကွဲမှုဖြစ်တယ်ဆိုတာကိုအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်သူကမှလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုခြင်းမရှိသေးပါဘူး။ပါကစ္စတန်နယ်စပ်နဲ့ထိစပ်နေတဲ့နိုင်ငံအဖွဲ့နဲ့မှာ2015ခုနှစ်ကလေးကAs အဖွဲ့တွေစတင်လှုပ်ရှားလာခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာကြောက်စရာအကောင်ဆုံးစစ်သွေးကြောအဖွဲ့တစ်ခုလည်းဖြစ်လာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာညီညာရေးဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲစစ်သွေးကြောအဖွဲ့တွေနဲ့အာဖဂန်ဆိုရတက်တွေကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာတိုက်ပွဲတွေပြန်ပြီးတော့အချိန်မြင့်တက်လာနေတာဖြစ်ပါတယ်။စက်ထဲမှာပဲနိုင်ငံမြောက်ပိုင်းကဆာရပူးပြည်နယ်မှာလည်းတာလီဘန်တွေကရဲကင်းစခန်းတွေကိုဝန်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၄ယောက်သေဆုံးသွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်၅ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ဒါ့အပြင်ဂါဇနီပြည်နယ်မှာလည်းတာလီဘန်တွေကလုံခြုံရေးဂိတ်တွေကိုတိုက်ခိုက်တာကြောင့်၃ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
။ကမ္ဘာကျော်လေယာဉ်တွေထုတ်တဲ့ Boeing ကုမ္ပဏီက737 Max အမျိုးအစားလေယာဉ်နှစ်ချင်းပြတ်ကျရပြီးတဲ့နောက်မှာတော့ဒီအမျိုးအစားလေယာဉ်တွေထုတ်လုပ်မှုကိုလာစဉ်20ရာခိုင်နှုန်းနေပါရှော့ချဖို့စီစဉ်နေပါသေးတယ်။ဒီလေယာဉ်တွေကိုမှာယူထားသူတွေစီကိုပို့ပေးနေတာရရထားတာဖြစ်ပြီးတော့ကမ္ဘာတစ်လုံးမှာလည်းဒီလေယာဉ်ပေါင်းအစဉ်390လောက်ရဲ့ပြန်တမ်းမှုကိုရည်နာထားပါတယ်။အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကြေညာချက်ကတော့ဒီ AP လာလေကဆလို့တလောက်ကိုလင်း52ဆင့်ထုတ်နေရကနေပြီးတော့42ဆင့်ကိုရှော့ချမယ်လို့ပြောထားပြီးတော့ဒီလိုရှော့ချမှာကဘယ်တော့ထိလဲဆိုတာတော့ပြောမထားပါဘူး။ဒ Tamil Elotamari Lo Chopjitam Yuromishiba, Lo Boeing Communicab Jawai. Bigger Lava in Piajagere, Ethiopia lays down like Liene, Indonesia Mamineka Piajagere, Lion A lays down like Lieno Mapsitoga, a two centunida, Drigia Bienau, D Boeing Lienu, Choyenjitam Chite, so brought Boeing out Winking Gavai. Dealing Pieta Murima, Lubang, Diangazia, Conone, Diasisago, Didi Dizongia Pipai. Boeing a Gina Jetamaro. Timori Boeing Max Lini to a lower computer software, Trivian Murigo, Data, Lonia, Bivaro Melo Biotawai. Dauta Niti Sueno, Kaba Sushia, Zigo de Fatima, Boeing Sushia Ziga, Neyagai no Jasin Gabriel, Boeing O Pine, Spirit Aero Systems Holding, Gomni Sushia Ziga, Donda the Manga, Yagai no Jasin Gerawa. Akusuin Boeing are not yet another Kunele Joni Abrio, Nalala Mapieme, Yana Tayame Lien, Yesiania, Long Lamishilo, Ketchoni Avaisha.
Rana Nanga Malusia Tenyo, the Songa Lumuron Tafamuzi, Pipoga Harding Nisoye, Nasangane Shidoi Shibare. The Lumuron Tafamuha, Duria was a billion now, Guama Sozo Lumuron Tafamuri there at Kupibare. Tama goes a legune, Ibrela Chayaniga, Rana Nanga Tamra, who to Lumio Sila at Lambia. ပစ်ချခံရပြီးတိုက်စုံသွားတာကနေအဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ပေါ်လာခဲ့တာပါလူများစုဟာဟူတူလူမျိုးတွေတဲကလူများစုဟူတူလူမျိုးတွေတဲကစစ်သွေးကြွတွေကရဝါနာသမ္မတတိဆုံးရတာဟာလူနည်းစုဝင်တွတ်စီတွေကြောင့်ဖြစ်တယ်ဆိုပြီးတော့ပြစ်တင်ခဲ့ကြပါတယ်ရဝါနာနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်ပြန်လာတိုက်ခိုက်တာတွေတုံးလာကြဖြစ်ခဲ့ပြီးတော့ခိုင်းတွေကလူတွေကိုအိမ်တွေလည်ခွင့်တွေအပြင ဒီလိုမျိုးတုံးတပ်ဖြတ်မှုတွေရပောင်းတရာကြောင့်ဖြစ်ခဲ့ပြီးတဲ့နောက်ရဝမ်ဒါမျိုးချစ်တပ်ဦး RPF ကမြို့တော်ကီဂါလီနဲ့နယ်မြေတွေကို 94 ခုနှစ်ဇူလိုင်လမှာပြန်လည်သိမ်းပြီးတော့အခြေအနေတွေကိုထိန်းသိမ်းခဲ့တာပါ ဟူတူပြည်သူစစ်တွေကတော့ပြစ်ဒဏ်မခံရအောင်အင်းဒီဂျဲနိုင်ငံတွေကိုထွက်ပြေးခဲ့ကြပါတယ် နှစ်စောပိုင်းကတော့ကာကာမီအစိုးရကပြစ်မှုကျူးလွန်သူတွေအနေနဲ့ဒါကိုတောင်းပန်ပြီးတော့ခွင့်လွှတ်ဖို့ပြောမယ်ဆိုရင်ထောင်ကနေလွတ်ပေးမယ်ဆိုတဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ် အခုလို 25 နှစ်ကြာလာပြီးတဲ့နောက်အမေရိကန်နဲ့ကုလသမဂ္ဂပါဝင်တခြားလူရှင်နိုင်ငံတွေကကမ္ဘာခရလုံးတဲ့အစီအစဉ်အရလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့သူတွေနဲ့အသက်မတည်ဘဲကျန်ရစ်သူ 3000 လောက်ဟာရွန်ဒါနိုင်ငံတဝန်းကပြန်လည်သိမြည်ရွာတွေမှာအထူးနေထိုင်နေကြပါတယ်။ဝေဖန်သူတွေကတော့ဒီရွာတွေမှာနေထိုင်ကြတာတွေဟာအတုရောင်လေးဆိုပြီးတော့ပြောကြပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ 6:00 ခွဲကနေညနေ 9:00 အထိစိုင်းတိုမီတာ 70 kHz 1383 စိုင်းတိုမီတာ 19 kHz 15965 နဲ့စိုင်းတိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ် Bangladesh နိုင်ငံမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်115ယောက်ကို Malaysia နိုင်ငံကိုခိုးပြီးတော့ခေါ်သွားမယ်အရေးကို Bangladesh ရဲတွေတားဆီးလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လူကုန်ကူးသူတွေကိုတော့မဖမ်းမိဘူးလို့ AFP သတင်းမှာဖော်ပြထားတာပါ။မြန်မာနယ်စပ်နဲ့နေတဲ့ကုဒုပလောင်စခန်းကဒုက္ခသည်တွေလှေစီးပြေးဖို့အတွက်ရဲကလမ်းမှာတားဆီးလိုက်တာဖြစ်ပါတယ်။ဒီအဖြစ်အပျက်ကတောက်ကြနေညမှာဖြစ်တာ ဖြစ်ပြီးတော့ထွက်ပြေးမဲ့သူတွေထဲမှာအမျိုးသားအယောက်90အမျိုးသမီး36ယောက်ပါဝင်မှနဲ့လို့ဘင်္ဂလားဒေ့ရှ်ရဲ့အရာရှိကပြောပါတယ်။ဒီနှစ်ထဲမှာကိုပင်လယ်ဖြတ်ဖို့မတင်တော်တဲ့ငါးဖမ်းတင်မောလေးတွေနဲ့ပြေးဖို့စူးစမ်းရတဲ့သူပေါင်း300ကျော်ကိုဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေတားဆီးနိုင်ခဲ့ပြီဖြစ်ပါတယ်။တောက်ကြညမှာဖမ်းပြီးတဲ့အုပ်စုကလည်းဒီသတင်းပတ်အတွင်
ကျူကွန်ကစ်ကိုနိုင်ငံတော်ပုဂံရန်ကြံစီမှုနဲ့ဒီကနေ့မှာဆွဲချက်တင်လိုက်ပါတယ်2015ခုနှစ်ကကျောင်းသားတွေရဲ့သမိုင်းမောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်အခုသူ့ကိုအခုလိုဆွဲချက်တင်တာဖြစ်တယ်လို့ပြောကြားလိုက်ပြီးတော့သူ့ဘက်ကတော့ဒီဆွဲချက်တွေကိုကျူးလွန်ခဲ့ခြင်းမရှိဘူးဆိုပြီးတော့ညှဉ်းဆဲလိုက်ပါတယ်သူ့ကိုရပ်ဖတ်ပြစ်မှုဆိုင်ရာတရားရုံးမှာဆွဲဆိုရမှာမဟုတ်ဘဲနဲ့စစ်ခေါ်ရုံးမှာအခုလိုဆွဲဆိုတဲ့ပုံမှာတော့စိုးရိမ်မိတယ်လို့သူကပြောပါတယ်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့သူ့အနေနဲ့ထောင်ဒဏ်6နှစ်ထိကြာခံရဖို့ရှိပါတယ်ဘန်ကောက်ရေစကန်ကိုရောက်လာချိန်မှာတော့သူ့ကိုထောက်ခံအပိတူတွေကနာမည်ကိုအော်ဟစ်ပြီးတော့ဆက်လက်တိုက်ပွဲဝင်ကြဖို့ကြွေးကြော်ခဲ့ကြပါတယ်ရွေးကောက်ပွဲကျင်းပပြီးတပတ်ကြာမှာတော့သူ့ပေါ်အခုလိုတရားစွဲဆိုတာဟာနိုင်ငံရေးရဖြစ်တယ်ဆိုပြီးတော့ Future Forward Party ကိုတီထောင်ခဲ့သူကပြောပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာရှိတဲ့အီကွေဒေါ်တန်ယုံမှာခလုံးနေတဲ့ကဘာကျော်အမေရိကန်ထောက်လန်းရေးအဖွဲ့ကဝန်ထမ်းဟောင်းဂျူလီယန်အက်ဆန်ချ်တန်ယုံလေးကနေနိုင်ပိုင်းအတွင်းဒါမှမဟုတ်ရပ်ပိုင်းအတွင်းမှာပဲနှင်ထုတ်ခံရနိုင်တယ်ဆိုပြီးသတင်းထွက်လာလို့သူ့ကိုဖမ်းဖို့တန်ယုံရှိမှာရဲတွေအသေးစင်တဲ့စောင့်နေကြပါသည်အစင်းမြင့်အရာရှိတွေစီကဒီသတင်းထွက်လာတယ်ဆိုပြီး ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျ
တက်သွားပြီဖြစ်ပါတယ်။တောက်ချာနေကဆောက်သမ်တန်နဲ့လီဗာပူးတို့ကစားကြတာမှာလီဗာပူးက၃ဂိုးတကိုးနဲ့နိုင်သွားခဲ့တာပါ။ဒါကြောင့်လီဗာပူးတင်းဟာ33ပွဲမှာ82မှတ်နဲ့ဇယားထိပ်ကိုတက်သွားတာဖြစ်ပါတယ်။ဒီဘက်မှာဆောက်သမ်တန်ကရှင်းလောင်းကဂိုးရင်တင်းခဲ့ပြီးတော့လီဗာပူးတက်ဂိုးတွေကိုတော့နာဗီဂေတာဆာလာနဲ့ဟန်ဒါဆန်တို့ကသွင်းယူခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့မန်စီးတီးအသင်ကစားဖို့ရှိပါတယ်ခင်ဗျာ။
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမရေးသန္တာကျော်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ပြပေးကြပါမယ်။စီရေးပြည်ပခါတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်တချို့မှာအရက်သားတွေအပေါ်မှာစီကံဖောက်ဖျက်မှုနဲ့တရားစွဲဆိုမှုတွေအစိုးရကိုအကြီးညိုပြက်စေတယ်ဆိုပြီးတရားစွဲဆိုမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်။တချိန်တည်းမှာပဲဘူးတီတော်မြို့နယ်ဘက်မှာတော့မြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့အကြားဒီကနေ့တိုက်ပွဲတွေဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်သတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စီရေးပဋိပက္ခအခြေအနေကြောင့်ပေါ်နေကြောင်းရတိတ်တောင်ကြောက်တော်ညဦးမင်းပြန်မြို့နယ်တို့မှာည9နာရီကနေမနေ့9နာရီထိညမဆွေရမိတ်ပုံမတရား44ကိုဇီလတရားနေ့ကပဲပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေလက်မှတ်ရေးသူထုတ်ပြန်ခဲ့တာပါညမဆွေရမိတ်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တော်မြို့နယ်တွင်အရတန်းနှုတ်ဦးညမဆွေရမိတ်ကိုဖောက်ဖျက်ကျူးလွန်ခဲ့လို့ကြောက်တော်မြို့မှရဲစခန်းမှာအမှုဖွင့်ခံထားရတယ်လို့ဒေသခံကိုကျော်လှမ့်မြင့်ကပြောပါတယ်
လေရင်ညနေဘက်ကသူတို့ကဒီတောက်တော်မျိုးနဲ့မတောင်းတဲ့ပြေရောမှာသူတို့ဘလာဝါနဲ့တောက်တော်လိုက်ရှင်နေတဲ့ကာဘောဆာလုံကအဲ့ဒီကကအဲ့ဒီနေရာမှာပြင်းနေလို့သူတို့ကအဲ့ဒီကကသွားလုံးလို့တောက်ခံကနားမှာဖက်ခံရပြီးတော့ဒီတောက်တော်ရဲစခန်းမှာသူတို့ကိုဖမ်းပြီးတော့ပို့လိုက်တာပေါ့တောက်တော်ရဲစခန်းကပုံမှန်ဒီရှင်းရှင်းမှုပဲနဲ့ရေလိုလိုက်မှုနဲ့အုံချုံရင်မှုအဲ့ဒါဒီလာမေကိုရင်နေကိုတော်တော်တရားရုံးကရုံချင်းစိတ်ဆိုလိုက်တယ်လို့ပြောတယ်
ဒီဆိုင်ပြည်နယ်ဆိုရကနေပုံမှန်144အမိတ်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တော်မြို့နယ်ပြည်တော်သာရက်ွက်တစ်လန်းနေဥဝင်းကြီးနဲ့ဥဝင်းချေအမွာညီကိုနှူးကိုပုံမှန်188အာနာဖီဆာမှုနဲ့ပရမဆုံးကျင်ဆရာဆွဲဆိုခဲ့တာပါအလားတူရန်ပြည်မြို့နယ်တွင်းမှာလည်းသင်ပန်းချိန်ကြီးရွာဘုန်းတော်ကြီးဌာနပွဲမှာပျော်ပွဲရှင်ပွဲဖြစ်အယုတ်ကျွဲခတ်ပွဲကိုဆက်သွင်းကျင်းပခဲ့ရမှာကျွဲနှစ်ကောင်းရအမည်ကိုဝန်ကြီးနဲ့အမတ်တို့အမည်ပေးထားမှုကြောင့်ကျွဲတိုက်ပွဲပြုလုပ်သူ9ဦးကိုအစိုးရအာဏာပိုင်တွေကနေအမှုဖွဲ့ရေးယူထားတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသမ်းမောင်ဦးကအခုလိုပြောပါတယ်
ကျွေးလို့မလို့တိုက်တဲ့ဥစ္စာမှာကျွေးတဲ့ကောင်မှဝန်ကြီးလို့ရေးထားပြီးတော့နောက်ကျွေးတဲ့ကောင်မှအမတ်စုကြီးလေးပြီးတိုက်တာပေါ့တိုက်တဲ့ကသူကဗီဒီယိုအဲ့မှာလိုက်လာမသိဘူးအဲ့မှာဒီနေ့နာမည်တွေပါတယ်ပြောတာပါလားမသိဘူးဒီနေ့အစိုးရဘက်ကနည်းနည်းထိသွားလို့တရားစွဲဆိုခံရတာကဥပြုလို့နဲ့အပေါင်းပါသူတို့အစုစုပေါင်းခဏရောက်လေအဲ့မှာကျွေးတိုက်တဲ့လူတွေလေသူတို့ကပြုမှုရှင်ဝဲလောက်တာပါတခါဒီမှာကမ္ဘာမှာဖြစ်နေတဲ့ဥစ္စာတွေကိုသူတို့ကပုံပေါ်လို့ပို့ပါကွာအသေးချုပ်နဲ့တက်တာတင်တယ်အမခဏသူတို့ဗာဆိတ်လောက်ပို့လဲဆွေးရတင်ပို့လာမတင်ဘူးလားဆိုတာသူတို့ဆုံးပြမှာလဲ
ဧပြီလ၃ရက်နေ့ကနေ၂ရက်နေ့ထိကျင်းပခဲ့တဲ့သင်ပန်းချိန်ဖုံးတော်ကြီးဌာနပွဲတော်တွင်အယုတ်ကျွဲခတ်ပွဲကိုဆက်သွင်းကျင်းပခဲ့ရမှာတရားစွဲဆိုခံရတာဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာပြည်နယ်လှုပ်တော်နဲ့ပြည်နယ်ဆွေးရတို့အကြားပို့တိုင်မှုရှိနေတဲ့အခြေအနေကိုပုံဖော်ခဲ့လို့တရားစွဲဆိုခံရတာပါတချိန်တည်းမှာပဲရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်တရက်ပြင်းကြီးရွာပြင်ဘက်သောတန်းမှာမြမတမတော်နဲ့ရခိုင်တမတော်ဤတို့တင်မရက်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့ဂျန်ညူပြင်းကြီးရွာအုံချုံရင်မှုဥအောင်တန်းကအခုလိုပြောပါတယ်
ဒီကနေ့ကျရတဲ့စိုက်ပွဲဖြစ်တာလည်းဒီတော့တင်းမှာမဟုတ်ပြန်ပါပဲစောင်းနှမှာရှိမှာပေါ့ကျွန်တော်တို့ကအတန်ကြတာအဲမင်းဆီလာကျရလဲဆိုဖြစ်နိုင်တော့တာလေ
ဖုန်ကျိုလေးကြေးရွာကဆွတ်လာတဲ့တမတော်စိတ်ချောင်းနဲ့အေအေဘွဲ့တို့တရက်ပြင်းကြီးရွာနီးသောတန်းဖက်မှာစိုက်ပွဲဖြစ်ပွားခဲ့တာပါဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုမသိရှိသေးပေမဲ့လည်းမနေ့ကဗူဒီတောင်နဲ့ကြောက်တော်မြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့သမ္မတသတင်းမှဆုတ်ပြန်ရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါရတယ်
။ဒီဟာလည်းကျွန်တော်လည်းမသိသေးဘူးဗျ။မနေ့ကတော့မက်ဂျုံဖဲကျွန်တော်ဗူဒီတောင်ဖဲနဲ့တန်ကြောက်တဲ့မှရှိတယ်။တိုက်ပွဲပေါ်ပါမှာထိတိမှုပါပဲ။ဒီတိုင်းအခြေအနေကတော့ကျွန်တော်တို့ကလည်းရှိတယ်။ဘယ်အခြေအနေကတော့ကျွန်တော်မသိဘူး
။မ Punegale, Purida Mune, Yawe, Wanayo, Ni Wunyan, Miau Mimia Munesa, Banyang Ni Tang Nambone, Chango Munes, Luchang Ni Wunyan Duma, Taipoi, Pipoaka, Lule, Yakai Tamro, Pega, Piovare, Yakai Bine, Dwima, Pipoaka, Taipoi, Dwima, Ayatarubo, Piamata, Taika Moody, Pubido, Miabiala Nivare, Ebrela, Toyanima, Pipoaka, Purida Mune, Sandin Changlu, Tamrogani, Lijang, Taika Mujau, Musilin, Wako Loda, Chau de Zombi, Seleu, Sayan Yashi Kevare. มันน่ะนะสะตะยะนี่ดงก็เลยปุริดองมุเนี่ยสีดองยัวด้วยมาละเนจีละเนงเนี่ยด้วยเนี่ยปิฆะขันยะหมู่จอกยัวตางงาอู้เตยซงมีนะเซจอตันยายาชีแค่บาระดีปิฆะหมู่ก็ตํารอก็เลยยัวโกวันปะปิฆะแค่ได้ลูกยัวงาฤปิ้วสุนี่เป็นแม้ยมตํารอเบิกก็รอยะขันตํารออีเนี่ยไตปวยผิดปวาแค่ได้ลูกปิ้วสุแค่ได้ลูกสีดองยัวด้วยตํารอเนี่ยไตปวยผิดปวาล่ะไม่สิวุลูอีๆเบิกก็รอญินสุท้าบาระปิฆะเนี่ยมันละ 95年に、私やねが、妙妙တွင်ပြက္ခမှုမှာလဲအရသာ65မှာနဲ့ထိခိုက်တန်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မြို့နယ်9မြို့နယ်ကရွာသားဦးကြီး1000ချောင်းကျော်ဒုက္ခတွေဖြစ်စစ်ဘေးတိမ်းရှောင်နေရတယ်လို့အကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကနေတာမြေကန်တာမှုတွေရှိနေခဲ့လို့စားတော့နေထိုင်ရေးမှာအခက်ကြုံနေရတယ်လို့လဲအကူအညီပေးရဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲရခိုင်စစ်ရှောက်ဒုက္ခတွေတဲ့အခြေအနေကိုတင်ပြပေးကြပါမယ်ရှစ်ဖြစ်ပွားရနေရာတွေကနေပြီးတော့ဘေးလွတ်ရာကိုပြေးနေရတဲ့ထောက်ချီတဲ့ရခိုင်စစ်ပြေးဒုက္ခတွေတောက်တုံးရဲ့ပြက်လက်မှုတွေနဲ့ရေးပေါ်ရင်ဆိုင်နေကြရတယ်လို့စခန်းတွေနဲ့အထီကိုယ်တိုင်သွားရောက်ပြီးကူညီပေးနေတယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စခန်းတ ပြပေးပါမယ်ရှင် စခိုင်တိုင်းသားလက်နက်ကင်တဲ့အေအေနဲ့မြမအစိုးရစစ်တပ်တွေဈာတိုက်ပွဲတွေပြင်းထန်လာလို့မြောက်ဦးကြောက်တော်မင်းများပူးသီးတော်ရသေးတော်နဲ့ပုံတကျိုးမျိုးနဲ့၆မျိုးနဲ့မှာယာယီဒုက္ခသည်စခန်းပေါင်းက၄၆စခန်းအထိရှိသွားပြီဖြစ်ပြီးတော့စစ်ဆောင်ပြည်သူတွေပါဝင်ကြေးရွာနေတဲ့မှာပဲဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ ဒီစစ်ပေးစစ်ရှောက်တို့ပြည်သူတွေအတွက်အရေးပေါ်တောက်တုံးရည်နဲ့စားတဲ့ရိတ်ခါတွေလိုအပ်နေတယ်လို့လည်းရသေးတော်မျိုးနယ်တွေကဆစ်ရှောက်ဒုက္ခသည်စခန်းတွေဖြစ်တဲ့ဇေဒီပြေအိုးဖောက်စားတဲ့စခန်းတွေကိုကိုယ်တိုင်သွားရကူညီပေးနေတဲ့ရသေးတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေစောဝေကဒီကနေ့သူသွားရောက်ခဲ့တဲ့စခန်းတွေရဲ့အခြေအနေအခုလိုပြောပြပါတယ်
အခုဒီရသေးတော်မျိုးနေရာပေါ့နော်အေဒီဂျင်ကိုရောက်ရှိနေပါတယ်အဲ့ဒီဂျင်ဒီဂျင်နားမှာရှိတဲ့ဥဖောက်ဥဖောက်ဆိုတာဥဖို့ကြီးရောပေါ့နောက်တစ်ခါဈေးရမြိုင်းအဲ့ဒီရောတုံးလေး၅ရောလောက်မှာကျွန်တော်တို့ကေစီကြီးတွေပေးပါတယ်ကေစီကြီးပေးတာကစစ်ဖေးချောင်းနေရာဒီဥဖောက်ဥဖို့မှာဆိုရင်တထောင်ရောရှိပါတယ်နောက်ဖဲလိုက်ဖဲသိမ်းမှာဆိုတဲ့တရာနှုတ်သားရှိပါတယ် ဒီရသေးတော်မျိုးနေရေနေရာရှိခုလောက်မှာစစ်ဘေးဒုက္ခတွေကများဒီတောင်းနေကြတာဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းကုမ္ပဏီနိုင်သလောက်အခုလောလောဆယ်မှာကုမ္ပဏီပေးနေပါတယ်ရှင့်ဆေးအပါအဝင်တခြားလူတွေလာရောက်တဲ့အဲအစုတွေနဲ့အဲ့ဒီအိုးဖောက်နေနေမှာဆိုရင်နောက်ထပ်တစ်ဖက်လောက်ပဲအဲတော့ဆုံးရှုံးလို့ရမယ်ပေါ့နော်အဲ့တော့နောက်ထပ်တစ်ဖက်လောက်ဆိုရင်ဒီဆယ်နေရာကုန်နိုင်ပါတယ်နောက်တစ်ခ
ကိုဝီဆောင်ပြီးခင်ဒီကလေးမွေးဖွားပြီးကသာမိခင်ဒီလူမမဲကလေးငယ်တွေတက်ကြီးရွယ်ဦးလေးနဲ့ဒါမချက်ဖြစ်နေတဲ့လူသားတွေအပါအဝင်စစ်ဘေးဆစ်ရှောက်ဒုက္ခတွေအတွက်အရေးပေါ်တောက်တုံးရေလိုအပ်နေပြီးတော့အဲ့ဒီတဲကတချို့ကဝင်းပြက်ရွယ်ဝဲလျှော်ရွာကြီးစခန်းစားနေကြရတယ်လို့လဲထောက်ခေဆိုဝီကပြောပြပါတယ်အခုလိုမျိုးရခိုင်ပြည်နယ်တွင်စီးပြည်ပခါတွေပြင်ထလာပြီးတော့ထောက်ချီတဲ့ဆစ
ဒီတော့ကိုယ်စားလှယ်တော်ထုပေးကပြောပြပါတယ်။ဒီခန့်ပြင်းနေမှာဖြစ်တဲ့ပြီးတော့စစ်ကြောင်သူတို့အင်တန်ဆိုရင်ကြာကြောင်သူတို့မေးမြန်းကြပါတယ်။ဘယ်တော့မှမတော်တော့ကိုယ်စားလှယ်များအနေနဲ့ဒီရဟိုင်းတမတော်နဲ့မြတ်တမတော်ကိုညီညာရေးဝိုင်းဝိုင်းတဲ့ကိုပေါင်းဝင်လာဘလို့တော့အပင်းနေတယ်ဒါနဲ့ပတ်သက်ပြီးမေးခွန်းကတော့တော့မေးကြပါတယ်ရှင်။ဒီမှာလှယ်တော်ကိုယ်စားလှယ်ဦးနေနဲ့လုံနိ
ဒီမိုကရေစီအရေးတွေကိုကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်တိုင်းရင်းသားတန်းလူရေးတွေကိုနေပြီးတော့ဒါကိုယ့်ရဲ့ယုံကြည်ရာတိုင်းရှောက်လန်းကြလို့တဲ့ကြောင့်မလို့ဒီလက်လက်ကရှင်ချင်းတိုက်ခိုက်တဲ့အခါမှာကြလို့ရှင်တော့ဒီထိခိုက်တဲ့ရှိမဲ့ဒါပေမဲ့ကျမတို့အနေနဲ့ကတော့ဒီပြည်မြေပြည်သူတွေလုံးဝမထိခိုက်ဖို့နဲ့ဒီစစ်ဘေးရှောင်ပြည်သူတွေကိုတော့တိုင်းနိုင်ငံဆုံးပြည်နယ်ဆ
တော်ရရှင်များရှင်အခရီးလိုက်စားမှုပြဿနာကိုအစိုးရကကင်ပွဲချီရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေတို့ကဖမ်းဆီးအရေးယူနေတာကိုတွေ့နေရပါတယ်ဒါပေမဲ့လည်းဖော်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ဖော်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမိညာလူသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကလေးကြိုဆိုပါရစေ
။ဒီကနေ့ညတင်ဆက်မယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။သောတာရှင်များရှင်မကြခင်မှာကြားရောက်လာတော့မယ့်မုတ်တုံရာသီမတိုင်ခင်မှာတော့ဘင်္ဂလားဒေ့ရဲ့ Zes Cos ဘဇာဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေမိုးလေတန်းကနေအကာအကွယ်ပေးနိုင်မှုတဘာဝဘေးအန္တရာယ်ကြားရောက်လာရင်သူတို့ဘယ်လိုကာကွယ်သင့်တယ်လဲဆိုတော့လေ့ကျင့်တင်ကြားမှုတွေကိုကုလသမဂ္ဂနဲ့တခြားမဟာမိတ်အဖွဲ့တွေဘက်ကကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကတောက်ကြနေဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ပြီးခဲ့တဲ့2018ခုနှစ်တုန်းကအဲ့ဒီဒုက္ခသည်စခန်းတွေမှာကြုံခဲ့ရတဲ့တဘာဝဘေးအန္တရာယ်အခြေအနေတွေပေါ်မှာမူတည်ပြီးတော့အခုလိုပြင်ဆင်မှုတွေလုပ်တာလို့ပြောပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်
2018မုတ်တုံမိုးရာသီတုန်းကကော့ဆက်ဘဇာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမိုးသည်ထံပြီးလေပြင်းတိုက်တာရေကြီးတာမြေပြူတာနေအိမ်တွေပျက်စီးတာကြုံခဲ့ရတာကြောင့်မကြခင်ကြောက်ရွံ့လာတော့မဲ့မုတ်တုံမိုးဒဏ်မတိုင်ခင်ဒုက္ခသည်တွေသဘာဝဘေးကိုကာကွယ်နိုင်ဖို့ကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်Andre Mahichik ka byo ba de.
Our emergency preparations and training of Rohingya refugees as first responders ahead the cyclone and monsoon season in Cox's Bazar Bangladesh.
Matagin thadin bat de alun ma yauk la raw me. Mouthum mo ne cyclone moun nai go Cox's Bazar ka ma she Rohingya dukha de ri belu ka kwe yin san ya mle su ran ne patat lo. Chinar lo UNHCR ga yo let twae bo apwe ri ya ba. Aye bo chu tin pin sin mu ri lu pe ni de lo le chin tin ja mu ri ba lou ni ba de. မင်းတို့ကမုတ်တုံညာစီဟာဒုက္ခသည်တွေအတွက်ရောလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအတွက်ပါစိန်ခေါ်မှုတရားဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့အကူအညီကိုရယူခဲ့ရပါတယ်
။2019ခုနှစ်ရခိုင်မြောက်ပိုင်းဒေသမှာအာဆာလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာတပ်မတော်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးတွေကဖော်ပြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုထားခြင်းမရှိပါဘူး။ကော့ဆက်ဘဇာကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကမြေပြတ်မှရောကုန်းမြင့်တောင်ဆောင်ကနေရာလွတ်တွေမှာပါနေအိမ်တွေတိဆောက်နေထိုင်ခဲ့ကြတာပါအခုလိုရိုဟင်ဂျာဒုက္ခသည်စခန်းမှာကြိုတင်ပြင်ဆင်မှုတွေလုပ်နေရတာဟာဒုက္ခသည်တွေရဲ့အသက်ဆုံးရှုံးမှုကိုကာကွယ်ဖို့ဖြစ်တယ်လို့အန်ဒရီမဟိချစ်ကပြောပါတယ
် A lot of the work has also gone into shoring up the steep hillsto prevent the landslides. We've also moved more than 26,000 refugees to safer locations. So,
အခုဆိုရင်ဒုက္ခသည် 26,000 ကျော်ကိုသဘာဝဘေးကနေလုံခြုံစွချရမယ့်နေရာကိုကျွန်တော်ပြောင်းရွှေ့ပေးထားပါတယ်။ပြီးတော့မဆောက်တဲ့တောင်ကုန်းတွေနေရာတွေမှာရေကြီးမြေပြိုရာမျိုးမဖြစ်ရအောင်ကြိုတင်ပြင်ဆင်နေပါတယ်။ဒီလိုအကာအကွယ်မျိုးတွေလုပ်နိုင်ခဲ့တာကြောင့်လည်းမင်းတို့ကဆိုရင်လူသေဆုံးတာမျိုးကြီးမားတဲ့ထိခိုက်ဒဏ်ရာရတာမျိုးတွေနေပါခဲ့ပါတယ်။
ဒုက္ခသည်စခန်းဟာမုတ်တုံရာသီရောက်လာတာနဲ့အမျှမိုးသည်ထန်ရေကြီးတဲ့တံကိုခံရပြီးကူးဆက်ရောဂါတွေလည်းအလွယ်တကူကူးဆက်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရလေရှိပါတယ်။ဒါကြောင့်ဒီနှစ်မှာတော့ဒုက္ခသည်စခန်းတွေကမြေပြင်ကြန့်ခိုင်မှုရှိအောင်ပြုပြင်တာ၊နေအိမ်အမိုးအကာခိုင်ခန့်အောင်လုပ်တာ၊စားတဲ့စီမံချက်ရော စခန်းတွင်လန်ဒရာနှင့်ရေနှုံမြောင်းတွေတူးဖော်ပေးတာကိုပါအလေးထားလုပ်ဆောင်နေတယ်လို့အန်ဒရီမိုင်းချစ်ကရှင်းပြပါတယ
် Nevertheless refugees lives in the hilly settlements of Cox's Bazar area remain at risk from potential landslides flash floods and the unpredictability of impeding cyclones
လူဝက်ဖြစ်ဖြစ်တမုံနေတာဖြစ်တဲ့ဒီ Cox's Bazar စခန်းတွေကဒုက္ခသည်တွေဘဝကတော့အခုချိန်ထိအန်ဒီရီရင်ဆိုင်နေရဆဲဖြစ်ပါတယ်ကျူတင်ခမမုခခရဲဆိုင်ကလုန်းမုန်တိုင်းနဲ့မုတ်သုံမိုးကြောင့်ရေကြီးတာမြေပြူတာဆတဲ့အန်ဒီရီလည်းရှိနေသေးပါဒီလိုအခြေအနေတွေရောက်ဒုက္ခသည်တွေအတွက်ရောအဲဒီဒေသကဒေသခံဘင်္ဂလီတွေအတွက်ပါလူသားချင်းစာနာရဲ့အကူအညီတွေအတော့ကိုလိုအပ်နေပါတယ
်ဒုက္ခသည်စခန်းနဲ့ဆောင်ရွက်နေတဲ့ရေးပေါ်အစီအစဉ်တွေထဲမှာတဘာဝဘေးအန္တရာယ်မတိုင်မီနဲ့ဘေးအန္တရာယ်နောက်ပိုင်းအသုံးပြုဖို့လိုအပ်တဲ့ပစ္စည်းကိရိယာတွေအခြားလိုအပ်တဲ့အသုံးဆောင်တွေကိုစကန်းတလျှောက်မှာဖြန့်ချထားပြီးမိုးရံလေတံခံရမှုကိုရှော့ချနိုင်ဖို့အတွက်တက်တာစီနိုင်မဲ့နီးလန်းတွေကိုကြိုတင်ရှာဖွေနေကြပါတယ်။ဘယ်အတိုင်းအတာအထိအန္တရာယ်ကျရောက်နိုင်မယ်ဆိုတဲ့အတိုင်းအတာတွက်ချက်မှုတွေကိုလည်းကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်လှုပ်ဆောင်နေကြောင်း UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ UNHCR တာဝန်ရှိသူတွေနဲ့အခြားလက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကမိုးရာသီမတိုင်ခင်ဒုက္ခသည်စကန်းထဲမှာတိမ်အိမ်တက်တိမ်ဆင်းတဲ့မုတ်တုံရာသီအတွင်းဂယူးဆိုင်ရမဲ့ကျမ်းမာရေးနဲ့ဘေးကင်းရေးဆိုင်ရာအချက်အလက်တွေကိုလိုက်လံဝင်ငှပေးနေပြီးဒုက္ခသည်တွေကိုယ်တိုင်ဘယ်လိုကာကွယ်ရမလဲဆိုတာကိုတင်ကြားပေးနေတာပါတကယ်တော့ Cox's Bazar ဒေသဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစင်းရဲဆုံးနဲ့စောင့်ရှောက်ခံရမှုအနည်းဆုံးဒေသလည်းဖြစ်ပြီးအဲ့ဒီဒေသကိုမကြသေးခင်ကရောက်လာတဲ့အကူအညီထောက်ပံ့မှုတွေကို UNHCR နဲ့လက်တွဲပေါ်အဖွဲ့တွေကပြန်လည်ဝင်ငှပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်အဲ့ဒီထဲမှာအရေးပေါ်သုံးဆဖို့ငွေကြေးပါဝင်ယာယီတဲ့အိမ်နေနဲ့အလွယ်တကူချက်ပြုတ်နိုင်တဲ့ guest မီးဖို့တွေလည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုင်းလေးလိုက်ဆွေးနွေးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုမအေးတန်တာကျော်ကတလှည့်ကြေညာပေးပါဦးရှင်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂျလာလာဘတ်မြို့မှာဒီကနေ့ဘုံးနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ယောက်သေဆုံးပြီးတော့19ဦးဒဏ်ရာရသွားတယ်လို့အာဖဂန်အစိုးရပြောခွင့်ရသူကပြောပါရယ်။ထိခိုက်ဒဏ်ရာရရှိသေဆုံးသူတွေထဲမှာတော့ကလေး2ယောက်နဲ့လုံခြုံရေးတပ်ဖွဲ့ဝင်6ယောက်ပါဝင်တယ်လို့နန်းခါပြည်နယ်အစိုးရပြောခွင့်ရသူကပြောတာပါ။ဘာကြောင့်ပေါက်ကွဲမှုတွေဖြစ်တယ်ဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်သူကမှလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုတာမျိုးမရှိသေးပါဘူး။ရဝါနာနိုင်ငံမှာတော့လူ8သိန်းကျော်သေဆုံးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုကြီးဖြစ်ပေါ်ခဲ့တာဒီကနေ့ဆိုရင်25နှစ်ရှိသွားပြီဖြစ်ပါတယ်။ဒီလူမျိုးတုံးတပ်ဖြတ်မှုဟာဒုတိယကမ္ဘာစစ်ပြီးတဲ့နောက်ကမ္ဘာပေါ်မှာအဆုံးဆုံးလူမျိုးတုံးတပ်ဖြတ်မှုတွေကတစ်ခုဖြစ်ပါတယ်။1994ခုနှစ်ဧပြီလ6ရက်နေ့ကရဝါနာနိုင်ငံရဲ့တမန်တော်ဟူတူလူမျိုးစီးလာတဲ့လင်းရင်ပြစ်ချခံရပြီးတော့တေဆုံးသွားရတဲ့အခါအဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့လက်ရှိအာဏာရအစ်အစိုးရကထိုင်းနိုင်ငံရေးပါတီတည်းရဲ့ခေါင်းဆောင်ကိုနိုင်ငံတော်ပုံကံမှုအကြံစီမှုနဲ့ဒီကနေ့ပဲဆွဲချက်တင်လိုက်ပါတယ်။2015ခုနှစ်ကကျောင်းသားတွေရဲ့တပိတ်မောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်သူ့ကိုအခုလိုဆွဲချက်တင်ခဲ့တာဖြစ်တယ်လို့ပြောကြပြီးတော့သူ့ဘက်ကတော့အဲ့ဒီဆွဲချက်တွေကိုကျူးလွန်ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်။သူ့ကိုအရက်ဖက်ပြစ်မှုဆိုင်ရာတရားရုံးမှာဆွဲရမျိုးမဟုတ်ဘဲနဲ့စစ်ခုံရုံးမှာအခုလိုမျိုးဆွဲဆိုခဲ့တာအပေါ်မှာဆိုရင်လည်းသူကပြောကြားသွားခဲ့ပါတယ်။အင်္ဂလန်ပရီးမီးယားအမှတ်ပေးဘောလုံးပွဲမှာတော့လီဗာပူးအသင်းကဇယားထိပ်ကိုပြန်ပြီးတက်သွားပြီဖြစ်ပါတယ်။တောက်ကြနေကဆောက်သမ်တန်နဲ့လီဗာပူးအသင်းတို့ကစားရမှာလီဗာပူးက3-2နဲ့နိုင်သွားပါတယ်။ဒါကြောင့်မို့လီဗာပူးအသင်းက33ပွဲမှာ82မှတ်နဲ့ဇယားထိပ်ကိုတက်သွားတာဖြစ်ပါတယ်
။စနေညနေခင်းရဲ့နောက်ဆုံးသတင်းချင်းချုပ်ကိုမဲရဲတရာကျော်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖွဲ့အင်ဂျင်နီယာကတော့ Zubil Etare ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ Video ကိုနားတော်တော်ချိန်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.
Thank you.